အနောက်ဖက်ကန်ဒေတာမှာဂျေဇရင်တွေကဖြစ်ပေါ်တဲ့တိုက်ခိုက်မှုအတွင်းပါလက်စတိုင်းစစ်သွေးကြွ6ဦးသေဆုံးတယ်လို့အစ္စရေးကပြောပါတယ်။အစ္စရေးကပြီးခဲ့တဲ့သတင်းပတ်ကစပြီးအနောက်ဖက်ကန်ဒေတာမှာကြီးမားတဲ့ဝင်ရောက်ရှင်းလင်းမှုတွေလုပ်နေတာဖြစ်ပြီးဒီလိုလှုပ်ဆောင်မှုတွေကလည်းအစ္စရေးဟာမတ်စစ်ပွဲပိုကျယ်ပြန့်လာမှာကိုပါလက်စတိုင်းတွေစိုးရိမ်နေတာပါ။အနောက်ဖက်ကန်ဒေတာက2ဘတ်စ်မြို့မှာအစ္စရေးရဲ့ညာရင်းချင်းရှင်းလင်းမှုကလည်းနာမည်ကြီးပါလက်စတိုင်းတပ်မှုဇကာရီယာဇူပေဒီရဲ့သားဖြစ်သူမဟာမဇူပေဒီအပေါင်းဝင်9ဦးတေဆုံးခဲ့ရတယ်လို့ပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။သူ့ဘာရင်ဖြစ်သူဟာ2021မှာထောင်ပေါက်ပြေးတဲ့အတွက်ဖမ်းပြီးထောင်ထဲမှာပြန်ထိန်းသိမ်းထားတာခံနေရသူပါ။မဟာမဇူပေဒီဟာအနောက်ဘက်ကမ်းမှာရှိတဲ့အစ္စရေးတပ်တွေတိုက်ခိုက်ရမှာပါလို့ဖြစ်ပြီးသူကစစ်သွေးကြွတုံးနဲ့အတူရှိနေတော့တိုက်ခိုက်ခံရတာဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။တေဆုံးသူနောက်တူကတော့အစ္စရေးတပ်တွေကိုမီးလောင်ပုံးနဲ့တိုက်ခိုက်ခဲ့တဲ့နောက်အဲဖရာဒုက္ခတဲ့စခန်းကိုအစ္စရေးကလေချောင်းတိုက်ခိုက်ရမှာကနေတည်ဆုံးခဲ့တာဖြစ်ပါတယ်။အဲဒီစခန်းမှာလမ်းမထောင်ဘုံတွေတင်းရတယ်လို့လည်းပြောပါတယ်။တချိန်တည်းမှာပဲပါလက်စတိုင်းတွေဖမ်းသွားပြီးအသက်တည်ဆုံးခဲ့တဲ့အစ္စရေး28ယောက်အတွက်တယ်လီဗစ်မြို့မှာယာနဲ့ချီတဲ့လူတွေဆန္ဒပြခဲ့ကြပါတယ်။